အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒုတိယအကြိမ်တရားဆွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမယ်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တသက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့လည်းဒါကိုထောက်ခံမဲ့ Republican အမတ်တွေလည်းတိုးလာနေပါတယ်။ဝါရှင်တန်ပြည်နယ်က Republican အောက်လွှတ်တော်အမတ်တူဖြစ်သူ Jamie Herrera Butler ကသမ္မတထရမ့်ဟာသမ္မတရာထူးအတွက်ကျန်းသစ်စာချင်းစုထားတာကိုဖောက်ဖျက်လုံဆောင်ခဲ့တယ်လို့ဆိုပြီးတရားစွဲဆိုရေးအဆိုကိုထောက်ခံသွားမယ်လို့အင်္ဂါနေ့နှောင်းပိုင်းကကြေညာခဲ့ပါတယ်။အောက်လွှတ်တော် Republican ထိပ်တန်းခေါင်းဆောင်တွေထဲမှာပါတဲ့ဝါယိုမင်းပြည်နယ်အောက်လွှတ်တော်အမတ် Liz Cheney ကလည်းအမေရိကန်သမ္မတတယောက်ရဲ့ကြီးမားလာတဲ့သစ္စာဖောက်ဖျက်မှုမျိုးဘယ်တော့မှမရှိခဲ့ဘူးလို့ပြောပြီးတရားစွဲဆိုရေးထောက်ခံမယ်ကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။ဒါ့အပြင်နောက်ထပ် Republican အမတ်3ဦးထက်မနည်းကလည်းထောက်ခံမဲ့အကြောင်းပြောထားကြပါတယ်။သမ္မတ Trump ကတော့ဒီလူရဲ့အပေါ်အပြင်းထန်ကန့်ကွက်ပြောဆိုခဲ့ပါတယ
်။ It's really a terrible thing that they're doing for Nancy Pelosi and Chuck Schumer.
ဒီလူရဲ့ကြောင့်လူအများစုနားလည်နိုင်တာတဲ့အများကြီးပူကြီးမားတဲ့အမျက်ဒေါသ၊ပွဲပြောင်းမှုနဲ့နာကျင်မှုတွေဖြစ်စေပါတယ်။ဒါဟာ American အတွက်သိတ်ကိုအန္တရာယ်ကြီးမားပြီးအထူးသဖြင့်တော့အခုလိုတိတ်ကိုအကဲဆက်တဲ့ကာလာမျိုးမှာဘိုးဘီအန်ဒရယ်ကြီးပါတယ်လို့အင်္ဂါနေ့ကအမေရိကန်မက္ကဆီကိုနယ်စပ်ခီးစဉ်တွင်သမ္မတထရမ့်ကသတင်းထုတ်တွေကိုပြောသွားပါတယ်